Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါတနင်္ဂနွေမနက်ပိုင်းထိတ်တန့်ရောက်နောက်ဆုံးသတင်းတွေကတော့အမေရိကန်သမ္မတအယူတော်ရှိမှမြန်မာနိုင်ငံသားတွေဆန္ဒပြနေကြတဲ့သတင်းယူကရိန်းရုရှားတင်းမာမှုနောက်ဆုံးအခြေအနေနဲ့ကမ္ဘာကိုဗစ်ကပ်ရောဂါသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်။အဲဒီနောက်မှာတော့စကိုင်းတိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတဲ့သတင်းမှာတော့
တနည်းကမှစစ်ကြောင်းထိုးလာတဲ့စစ်ကြောင်းတစ်ကြောင်းကအင်အားတရာကျော်လောက်ကသူမနာစခန်းကိုအထိုင်ကျန်လာချတယ်ကြအထိုင်ချတယ်မှနေတဲ့ချိန်မှာအဲကျွန်တော်တို့ဒီ PDF ပူပေါင်းအဖွဲ့တွေကနေဒီမှာအဲဝိုင်းဝန်းတိုက်ခိုက်ကြတယ်အဲတော်တော်လေးပြင်းထန်တယ်ကြအ
ဲ့ဒီနောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေရမှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေနေတဲ့အတွက်ဒုက္ခသည်တွေပြေးလွှားနေရတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ဥတည်မောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာသို့တန်ဖွဲ့သားတွေရဲ့လူ့အခွင့်အရေးအခြေအနေကိုပြင်ဆက်တဲ့သတင်းတွေနောက်တစ်ခါတပတ်အတွင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေနဲ့နောက်တစ်ခါဒီမဟိတစဉ်တင်ဆက်တဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးမှာပါကဲအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကတင်ဆက်ပေးမှာနားဆင်ကြပါခင်ဗျာ
ယူကရိန်းနဲ့ဆက်မှာရုရှားကတန်အားအလုံးရင်ချထားတာကြောင့်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှစိုးရိမ်နေကြခြင်းပါပဲအရှေ့ဥရောပကနေတိုးမဟာမိတ်တပ်တွေကိုအားဖြည့်ပေးမယ်ပထမဆုံးအမေရိကန်တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်အမေရိကန်စစ်တပ်အမှတ်82လေတပ်တပ်မဟာကပထမအထုပ်တိုက်ခိုက်ရေးအဖွဲ့ပိုလန်ကိုရောက်လာပြီလို့ပိုလန်စစ်တပ်ပြောခွင့်ရကပြောပါတယ်တပ်သား1900ချထားဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဖူးနေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံးအမေရိကန်တပ်တွေပိုလန်ရှိတောင်ပိုင်းယူကရိန်းနယ်စပ်နားကရဇက်ဆူစစ်အခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်။ပိုလန်မှာ2018ခုနှစ်ထဲကအမေရိကန်စစ်သည်4000ကိုအလှည့်နဲ့ချထားတာပါ။ရူမေးနီးယားနဲ့ဂျာမနီမှာချထားတဲ့တပ်ဖွဲ့ဝင်အင်အားကိုသမ္မတဘိုင်ဒန်ကတိုးမြှင့်လိုက်တဲ့အတွက်အခုဆိုအဲ့ဒီမှာစုစုပေါင်းတပ်ရင်အားက3000နီးပါးရှိနေပြီဖြစ်ပါတယ်။အမေရိကန်စစ်တပ်တာဝန်ရှိသူတွေကတော့အမှတ်82လေးတပ်တမဟာဌာနချုပ်တရှိအားမြောက်ကရိုလိုင်းနားပြည်နယ် Fort Bragg တပ်စခန်းကတပ်ဖွဲ့ဝင်1900ကိုပိုလန်မှာချထားမယ်လို့ပြောပါတယ်။ပိုလန်မှာချထားတဲ့တပ်တွေကိုအထောက်အကူပေးဖို့အတွက်ဂျာမနီမှာဌာနချုပ်တစ်ခုဖွင့်မှာဖြစ်ကြောင်းအမေရိကန်စစ်တပ်ဥရောပစစ်ဌာနချုပ်ကပြောပါတယ်။ဂျာမနီကတော့အမှတ်78လေးတပ်ကပထမအထုပ်အမေရိကန်တပ်သားတွေတောက်ချန်နေမှာရောက်သွားပြီဖြစ်ပါတယ်။ရုရှားနယ်စပ်ကနေ25မိုင်အကွာမှာရှိတဲ့ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါကီယက်မှာတနင်္ဂနွေနေ့ကရုရှားဝင်ရောက်ကျူးကျော်မှာကိုလက်မခံကြောင်းဒေသခံထောင်ပေါင်းများစွာခြိတက်ဆန္ဒပြပေးကြပါတယ်။အမျိုးသားရေးတပ်ဖွဲ့ရင်းဥဆောင်စီစဉ်တဲ့ Unity March ညီညွတ်မှုပြတာတဲ့ခြိတက်ဆန္ဒပြပွဲမှာကလေးငယ်တွေနဲ့အသက်ကြီးသူတွေပါပါဝင်ခြိတက်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတချို့ဟာယူကရိန်းအလံကိုလွှမ်းခြုံထားကြတယ်လို့ရုရှားကိုမလိုလားကြောင်းနဲ့နိုင်ငံတော်တချင်းတွေတီးဆိုပြီးဗြိတိန်နဲ့အမေရိကန်ကိုကျေးဇူးတင်ကြောင်းဆိုင်းမုတ်တွေကန်ဆောင်ထားကြတာပါ။ရာသီဥတုကရေခဲမှန်အောက်အေးနေပေမဲ့ဒေသခံတွေဟာခါကီယက်ဖာယူကရိန်းဖြစ်ကြောင်းရေးသားထားတဲ့စာရင်းကြီးကိုကန်ဆောင်ပြီးမြို့ရဲ့ပင်မရင်းပြင်နှစ်ခုကြားခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတပ်ရင်းအားတသိန်းကျော်ချထားတာကြောင့်ယူကရိန်းကိုအချိန်မရွေးဝင်ပြီးပိတ်မှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြပေမဲ့ရုရှားကတော့ဒါကိုညှင်းဆို့ထားတာပါ။ယူကရိန်းမှာ2014ရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေယူကရိန်းအရှေ့ဘက်ကဒုန်းစ်ညက်နဲ့လူဂန်စ်မြို့တွေကိုတင်ခဲ့စဉ်ကခါကီယက်မှာပါအခြေအနေတွေဗျံပရာဖြစ်ခဲ့ပေမဲ့ယူကရိန်းတပ်တွေကပြန်ပြီးထိန်းထားနိုင်ခဲ့ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသအရေးပါဝင်လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမြင့်ကြီးမီရှယ်ဘက်ရှလက်ကိုတရုတ်နိုင်ငံလာရောက်ခွင့်ပြုဖို့အတွက်က ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတရုတ်ကောင်ဆောင်လေးကိုတောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရကဆန်နေနေ့မှာပြောပါတယ်အတွင်းမှုချုပ်ဂူဒရက်စ်ဟာဘေကျင်းကဆောင်းရသည့်အိုလံပစ်ပွဲတော်ကိုတက်ရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးတို့နဲ့တည်တံ့တွေ့ဆုံခဲ့တာဖြစ်ပါတယ်ကုလလူခွင့်ရေးဆို ဒီကိစ္စကိုထည့်သွင်းဖော်ပြမထားပါဘူး တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့2020ဆောင်းရာသီအိုလံပစ်ပွဲတော်မှာပထမဆုံးရွှေတဆိပ်ဆုကိုနော်ဝေးစကိတ်ရှော့စီသမားတရဆင်းဝမ်ကဆုခုခဲ့ပါတယ်။သူမဟာမြို့နယ်ကျော်ဖြတ်ပြန်ရတဲ့စကိတ်ပြိုင်ပွဲစကိတ်အသလန်အမျိုးသမီး15ကီလိုမီတာအတွက်စနေနေ့မှာပထမဆုံးရွှေတဆိပ်ရခဲ့တာဖြစ်ပါတယ်။ရုရှားအားကစားသမားနာတာလီယာနေပရီယာဗာကဒုတိယငွေတဆိပ်ရပြီးတတိယကြီးတဆိပ်ဆုကိုတော့ တဲ့ချွေတစိတ်ကိုတော့ကြားမှမခွဲတဲ့တာတိုစကိတ်ပြိုင်ပွဲမှာဝူဒန်ချင်းကအီတလီကပေထရိုရှိဂဲကို 3.36 စက္ကန့်နဲ့ကပ်ပြီးနိုင်သွားပါတယ်။ဟန်ဂေရီကတတိယဆုရခဲ့တာပါ။နယ်သာလန်ကစကိတ်သမားအိုင်ရင်းရှူတန်ကတော့အမျိုးသမီးမီတာ3000စကိတ်စီးပြိုင်ပွဲမှာ3မိနစ် 56.93 စက္ကန့်နဲ့အိုလံပစ်ဆန်ခြင်ကိုချိုးခဲ့ပါတယ်။ဒုတိယကအီတလီ၊တတိယကကနေဒါအတီးတီးရရှိပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တော်တာကြီးများခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရှိသမ္မတအိမ်ပြုတော်ရှိမှစနေနေ့ကမြမအရေးလှုပ်ရှားသူတွေစုဝေးပြီးမြမနိုင်ငံဆိုင်ရာအဲ့ဥပဒေအတည်ပြုနိုင်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်မြမနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကြုံတွေ့နေတာကိုဖြေရှင်းပေးဖို့အမေရိကန်ကဥပဒေကိုအများဆုံးအတည်ပြုနိုင်အောင်ရည်ရွယ်ချက်နဲ့ဆန္ဒပြခဲ့တယ်လို့လည်းစနေနေ့ကလှုပ်ရှားမှုမှာဦးဆောင်သူတဦးဖြစ်တဲ့ကိုချမ်းလင်းစုကပြောပါတယ်
ဒီဘာမအဲ့ကကျွန်တော်တို့ပုံမှန်ဒီအတွက်ရည်ရည်ကြည့်ပါတယ်အထူးသဖြင့်တိုင်းရင်းသားတွေအတွက်ရည်ရည်ကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာပါတဲ့တန်း120ကဒီတိုင်းရင်းသားတွေလိုအပ်တဲ့ IDP ပဲဖြစ်ဖြစ် CDM မှာပါဝင်တဲ့လူတွေဖြစ်ဖြစ်အတွက်ဟိုသွားမဲ့ဟာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့တွန်းအားပေးဖို့ကျွန်တော်တို့မှတာဝန်ရှိတယ်တိုင်းရင်းသားတွေကိုပြည်ပို့ပါဝင်ဖို့အတွက်ကျွန်တော်တို့မှတကယ်ရည်ကြည့်ရတာဝန်ပါ
ဝါရှင်တန် DC နဲ့အနီးတစ်ပိုက်ကမြမအရေးလှုပ်ရှားသူဒါဇင်နဲ့ချီပါဝင်ကြတဲ့ဆန္ဒပြပွဲမှာတော့ကွန်ဂရက်စ်လွှတ်တော်နှစ်ရက်စလုံးကဘာမာဘေးကိုထောက်ခံပေးဖို့နဲ့အမေရိကန်သမ္မတကအတည်ပြုပေးဖို့တောင်းဆိုကြပါတယ်။2021ခုနှစ်မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေကြမ်းမှာတော့စစ်တပ်နဲ့စစ်ကောင်စီတမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ6သိန်းကျော်သွားတဲ့အတွက်ဝန်းနေစရာမှတ်တိုင်တစ်ခုအဖြစ်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကိုချစ်ခင်တဲ့မိသားစုတွေမိဘတွေအဖိုးအဖွားတွေသားသမီးတွေညီအစ်ကိုမောင်နှမတွေမိတ်ဆွေတင်ကဟတွေပေဆုံးနေကြတာဖြစ်ပြီးအမေရိကန်ပြည်သူတွေအားလုံးကိုဗစ်ကာယောဂါကာကွယ်ဆေးထိုးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံမှာလည်းအိုမီကရွန်ကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးကူးစက်မှုတွေနေ့စဉ်တိုးလာနေရမှာစနေနေ့ကဆိုရင်38,282ယောက်အထိစံချိန်တင်ကူးစက်ခဲ့ပါတယ်။ကူးစက်မှုတွေတိုးလာပြီမဲ့လည်းOmicron COVID ကူးစက်မှုတွေကြောင့်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေဟာအတိအပယ်မရှိတော့ဘူးဆိုပြီးဒီကနေ့တငင်းငွေတွေကစာပြီးစီကန်းတွေကိုရှော့ပေါ်မယ်အကြောင်းရုရှားကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုပါတယ်။ Austria နိုင်ငံမှာလည်းစနေနေ့ကစာပြီးအသက်18နှစ်ပြည့်သူတွေနဲ့အဲ့ဒီအထက်အားလုံးကိုစနေနေ့ကစာပြီးကာကွယ်ဆေးမထိုးမနေရသတ်မှတ်လိုက်ပါတယ်။တကယ်လို့မလိုက်နာရင်ကြီးလေးတဲ့ဒဏ်ငွေချမှတ်မှာဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်နဲ့ကိုဗစ်ကာယောဂါရဲ့မူလစင်းမြစ်ဖော်ထုတ်ရေးနဲ့ပတ်သက်ပြီး ပူပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကစနေနေ့မှာပြောခဲ့ပါတယ်။ကာယောဂါရဲ့မူလဇင်းမြစ်နဲ့ပတ်သက်ပြီးအခြေအတင်ဖြစ်စရာတွေကြောင်းအနောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးတွေမှာလည်းအဖူးအထစ်တွေရှိခဲ့ပါတယ်။ကိုဗစ်ကာယောဂါပိုးရဲ့မူလဇင်းမြစ်နဲ့ပတ်သက်ပြီးအထောက်အထားသတင်းအချက်အလက်တွေကိုပိုမိုထုတ်ပြန်ပေးဖို့ WHO အတွင်းရေးမှူးချုပ် Tedros Ghebreyesus ကလည်းအရင်ကတရုတ်နိုင်ငံကိုဖိအားပေးတောင်းဆိုခဲ့ပါတယ် WHO အနေနဲ့မနစ်ကသိပ္ပံနည်းကြအကြံပေးအဖွဲ့ SAGO ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုအသစ်တွေအတွက်တရုတ်နိုင်ငံအနေနဲ့အချက်အလက်တွေပေးရပြီးကူညီဖို့တောင်းဆိုခဲ့ပါတယ်ဒါပေမဲ့လူနာတွေရဲ့ကိုယ်ရေးအချက်အလက်တွေကိုထိန်းသိမ်းရမယ်ဆိုတဲ့စီမင်းစည်းကမ်းအရဆိုပြီးတရုတ်နိုင်ငံကငြင်းဆန်ခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ဝူဟန်မြို့တပ်ခွဲခန်းကနေကိုဗစ်ကပ်ရောဂါပိုးကိုထွက်ပေါ်ပြန့်နှံ့လာတဲ့ဆိုတဲ့ဆွဆွဲချက်ကိုအစဉ်တစိုက်ငင်းဆန်ခဲ့ပါတယ်2019ခုနှစ်ကုန်ပိုင်းကတရုတ်နိုင်ငံဝူဟန်မြို့မှာကိုဗစ်ကပ်ရောဂါပိုးကိုပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ် WHO နဲ့တရုတ်နိုင်ငံတို့ပူးတွဲလေ့လာချက်ကိုမနစ်ကထုတ်ပြန်ခဲ့ပြီးတော်ရိုင်းတလိမ့်ဆန်အယောင်းဝယ်ကတဆင့်လူတွေကိုကူးစက်တာဖြစ်နိုင်ခြေရှိတယ်လို့ကောက်ချက်ဆွဲခဲ့ပါတယ်ဩစတြေးလျနိုင်ငံအနောက်ပိုင်းမှာစနေနေ့ကရေခဲတောင်ပြိုကျမှုမှာတအူးသေးဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တိုင်ရိုးပြည်နယ် streaming အရက်ကမတော်ဆမှုမှာအသက်58နှစ်အရွယ်ဒေသခံတအူးသေဆုံးခဲ့တယ်လို့ Austria Radio ORF ကလည်းကြေညာခဲ့ပါတယ်။အဲ့ဒီနေ့မတိုင်ခင်ကလည်းနှင်းတူတွေပျို့ချမှုမှာနှစ်ကြိမ်ဖြစ်ပွားခဲ့ပြီးနှင်းလျှောစီးသူ9ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။တောက်ကြနေကဆွစ်ဇာလန်နယ်စပ်အနီးပြိုကျမှုမှာတော့အသက်42နှစ်အရွယ်ဩစတြေးလျတောင်တက်လမ်းပြတအူးနဲ့အသက်40ဝန်းကျင်ရှိတဲ့ဆွီဒင်နှင်းလျှောစီးသမား၄ဦးတို့သေဆုံးခဲ့ပါတယ်။တခြားအုပ်စုကအသက်43နှစ်အရွယ်တအူးကတော့သူ့ဖုန်းနဲ့ဆက်သွယ်နိုင်ခဲ့တဲ့အတွက်ကယ်ဆယ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တနေရာမှာရေခဲတောင်ပြိုကျမှုမှာလည်း၂ဦးသေဆုံးခဲ့ပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32နဲ့49တို့ကနေဓာတ်ရိုက်ဖမ်းစင်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။စစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့ရင်းမာပင်ခရိုင်ကဏီမြို့နယ်ဝင်းမနာချေးရွာအုပ်စုဝင်းမနာရဲစခန်းကိုဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီကဖမ်းဆီးသွားတဲ့ဘင်ကြီးရွာနဲ့အုတ်နဲ့ဘုတ်ကြီးရွာကဒေသခံတွေနဲ့အဆက်အသွယ်လဲပြတ်တောက်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြန်ပြောပြမှာဖြစ်ပါတယ
်စစ်ကောင်စီတပ်တွေနည်းနည်းချင်းလေးလို့စီးရဲတက်မှနေတဲ့စကိုင်းတိုင်းတွေကကဏီနေထဲမှာစစ်ကောင်စီတပ်ဆွဲထားတဲ့ကဏီမြို့နယ်ဝင်းမနာကြီးရွာအုပ်စုဝင်းမနာရဲစခန်းကိုဖေဖော်ဝါရီ4ရက်တောက်ကြန်လင်းညပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်တိုက်ခဲ့ပြီးနှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူကပြောပါတယ်
။ဖြစ်ပုံကသူတို့ကဝင်းမနားမှာဒီလွန်ခဲ့တဲ့နလကျော်တုံးလကကြီးနဲ့ရေခါနဲ့ပေါင်းတဲ့ဒီမှာတက်လာအတအထန်ချထားတဲ့အင်အား50ကစစ်သားရှိရဗျ။တနည်းကမှစစ်ကြောင်းထိုးလာတဲ့စစ်ကြောင်းတစ်ကြောင်းကစစ်ကြောင်းတစ်ကြောင်းပေါ့အင်အား100ကျော်လောက်ကအင်အား100ကျော်လောက်ကဝင်းမနားစခန်းကိုအထိုင်ကျန်လာချရတဲ့ဝင်းမနာစခန်းနဲ့ဝင်းမနာစခန်းနဲ့အစ်စတင်ကြောင်းမှာအထိုင်ချရပြီးမှနေတဲ့ချိန်မှာအဲကျွန်တော်တို့ဒီပီဒီအက်ပူပေါင်းအဖွဲ့တွေကနေဒီမှာအဲဝိုင်းဝန်းတိုက်ခိုက်တာပဲအဲတော်တော်လေးပြင်းထန်နေကြအဲတတ်မှတ်ချက်ကြည့်လိုက်တော့ဆယ်နှစ်ခွဲနေလို့ဆယ်နှစ်ခွဲထိဆိုတော့အချိန်ကလုံးဝ7နာရီလောက်7နာရီကျော်လောက်ကိုကြာသွားဗျ20ညက်ပြီးမှအဲပြစ်ခတ်တာဆိုတော့ကျွန်တော်တို့ဘက်ကလည်းဒီပြည်တွေဘက်ကလည်းအဲတပ်စခန်းကိုတင်းယူနိုင်လူလူအခြေအနေအထိကိုအဲရောက်သွားတယ်ဗျအဲဒါရောက်တဲ့အချိန်ပိုင်းမှာအဲတင်းတော့မတင်းယူနိုင်ခဲ့ဘူးအဲဒီလိုနဲ့သူတို့ရှိအကြဆုံးတော့တော်တော်များများအကြဆုံးနေမှာကြကျွန်တော်တို့ဘက်ကလည်းအဲဒါတော့အကြဆုံးလို့ရှိရင်တော့12ဦးတန်ရာရတယ်အဲ2ဦးကြတယ်2ဦးကပြောင်းနေသေးဆိုတော့ဒါအဲကြတယ်ပဲပြောရမှာပေါ့ဗျာကျွန်တော်တို့ကအဲကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးအကြဆုံးထားတာရှိပါတယ်ဗျဟုတ
်အခုလိုစကန်တက်ခတ်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒေသခံကာကွယ်ရေးတပ်တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနှစ်ရက်အတွင်းစစ်ကောင်စီတပ်ဆွဲထားတဲ့ရဲစခန်းတွေဒုတိယကြိမ်တက်ခတ်ခံရတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ4ရက်မနေ့အစောပိုင်းမှာလည်းမကွေးတိုင်းစောမြို့နယ်ရဲစခန်းနဲ့လောင်းရှိကြီးရွာရဲစခန်းတို့တက်ခတ်ခံခဲ့ရပါသေးတယ်။ ဒီတော့တွင်မှာပဲကဏီနယ်နဲ့မင်းကြီးနယ်ကြားကပင်ကြီးပါကိုဇန်နဝါရီလ30ရက်နေ့မှာစစ်ကောင်စီကနေမည်ရှင်းလင်းရင်နေအိမ်တွေမီးရှို့ခဲ့တဲ့အတွက်အင်ဂျီတရားကြောင်မီးလောင်ခဲ့ပြီးပင်ကြီးရွာနဲ့အုံနေဘုတ်ကြီးရွာသားတွေကိုလည်းစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိအဆက်အသွယ်မရပဲဖြစ်နေတယ်လို့ဒေသခံတူကပြောပါတယ်
အဲဘင်းက35ရောက်ပြီ။ဦးနှမုတ်ကတော့2ရောက်။အဲ့တော့များပဲတကြီးပဲဝင်တော့အများပါလေ။ဝါ90 60 90ပဲကြာနေတာ။အဲ69ရောက်ရှိတယ်။အဲ့ဒီ5အဲပဝင်းကြီးကတော့လေဟိုဟာရှိပါတယ်ပြီးရင်အများဆုံးတော့လူတွေပိုင်းနေများတော့ဖိုးဖွားတယ်သူကငင်းညာပြီးမှအပေါင်းနဲ့သူတွေဆိုတာအဲ့ဒီပါသွားတော့ဒီသမီးကြီးကဆက်ဆက်မှရပါတော့။အဲဘိုင်းအနောက်တော့ပေါ့နော်။အဲ့အဲ့ကြီးရောမှသူတို့ခြားထားရတယ်သူဟိုဒီလိုညာနဲ့သမီးကြခံရမှုတော့မရှိဘူးဗျာအကြီးကကျွန်တော်တို့သွားမခွေရတာမဟုတ်ဘူးအလိုရှိမှမရှိမှဟာ 100% မတိကြရတဲ့ကတိကလေဒရင်းပဲရတာဘသူနဲ့ကျွန်တော်ကတိုင်ရိုက်ကွန်တက်ကမရှိဘူးဖြစ်နေ
ဇန်နဝါရီလ30ရက်နေ့ကစလို့ကဏီနယ်တဲကိုစစ်ကောင်စီကရေချောင်းကုန်းချောင်းကနေပါနေမီရှင်းလင်းရေးလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာဖြစ်ပြီးစီရေးအခြေအနေတင်းမာနေပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကဏီမြို့နယ်ကအခြေအနေဖြစ်ပါတယ်ဆက်လက်ပြီးသတင်းပေးပို့ချက်တပုတ်မှာတော့ကရင်ပြည်နယ်ဖားပွန်ခရိုင်ထဲမှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်အရပ်သားတွေသေဆုံးမှုရှိခဲ့ပါတယ်ဒီအကြောင်း KNU ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
ကရင်ပြည်နယ်ဖားပွန်ခရိုင် KNU ကရင်မျိုးသားအစည်းအရုံးတက်မှန်ကထိတ်ချုပ်ရနေပြီးဒွေလူးမြို့နယ်တဲကမာထောကျေးရွာအုပ်စုတဒွန့်ခွန်ကြေးရွာတဲကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ4ရက်နေ့မနေ့တနားရီလောက်မှာလေယာဉ်နဲ့ဗုံးကြဲတိုက်ခိုက်မှုကြောင့်ကြေးရွာသားတွေတေဆုံးထိခိုက်မှုဖြစ်ရကြောင်း KNU ဘက်ကဆိုပါတယ်။နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကတော့အခုလိုပြောပြပါတယ်
။ညပဲအဲ့လိုဆယ်နှစ်တနားရီအဲ့လိုအချိန်ရောအဲ့လိုဆက်ဆက်ဖြစ်လာပြောတယ်ဘာလို့တက်ဖြစ်တာတော်တော်များများပွက်စီမနေ့ဥစ္စာတနားရီတနားရီအဲ့လိုအချိန်ရောဖြစ်ဖြစ်နေတာကဘုံးကြတာဟုတ်တယ်လီယန်ကြီးဒီ level လေးတိုင်းရင်နာပုံမျိုးကြောင့်လည်းတော့ခွတ်တော့တာနဲ့လီယန်ကြီးတွေဟန်ပုံတာမျိုးလူတွေကြောက်ကြားတယ်လေနဲ့ပြည်တော်ကြတော့ပုံတော့ဆူသွားတာပါလဲဆိုတော့ဒါထိတ်လန့်မှုကတော့မတူဘူးလေနော်ဒီဥစ္စာနဲ့လက်လက်ကြီးနဲ့ပြည်တယ်ဆိုတာဒါတော့တက်ကွဲဖြစ်တယ်ဆိုကျန်တန်းဖြစ်တာလေအဲ့ဒါတမျိုးပေါ့အခုကညပဲအိတ်တဲ့အချိန်ကြီးကလီယန်လာလာပြည်တယ်ဆိုတော့အဲ့လိုမျိုးညံ့များပြီးတော့ဒါဥတီကျဲကတော့ကြည့်ရတာတော့ရတာလေပုံတော့ထိတ်လန့်ကြောက်ရင်းအောင်လုပ်တဲ့သဘောလို့လည်းကျွန်တော်ဆိုတာတော်တော်တော့တော့အဲ့လိုမဖြစ်ဖို့လဲဆိုကိုကြိုးစားနေတယ်တောင်သူပညာလဲဆိုတော့နော်ဦးအဲ့လိုကြအဲ့ဒါဖြစ်တာတော့ကြိုးကြသွားဖို့မရဘူးဆက်ပြီးတော့နေရတာပဲ
မြန်မာစစ်ကောင်စီတပ်တွေကလီယန်နဲ့ဘုံနှလုံးလာပစ်ချတဲ့အတွက်ဒေသခံရွာသား2ဦးသေဆုံးပြီးကလေးငယ်တွေအပါအဝင်ရွာသား6ဦးဒဏ်ရာရရှိခဲ့ပါတယ်ဒါအပြင်ကြေးရွာသားတွေရဲ့နေအိမ်တစ်လုံးမီးလောင်သွားပြီး3လုံးကတော့ပျက်စီးသွားတယ်ဆိုပြီး KNU ဘက်ကပြောပါတယ်မြန်မာစစ်ကောင်စီတပ်တွေကလီယန်နေသုံးပြီးပြီးခဲ့တဲ့တနင်္လာနေ့မနေ့ပိုင်းကလည်းဖပွန်ခရိုင်တွင်းကတေကောထာကြီးပါကိုဘုံကျဲတိုက်ခတ်မှုပြုလုပ်ခဲ့သေးတယ်လို့လည်း KNU ဘက်ကဆိုပါတယ်။ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မကထိန်းချုပ်ရာဖပွန်ခရိုင်ထဲမှာတော့နေ့စဉ်ဒီပါတိုက်ပွဲတွေဖြစ်နေတယ်လို့လည်းဖရိုစောတော်နီကပြောပါတယ
်။အဲတပ်မကတော့နေ့တိုင်းလိုဖြစ်တယ်။သူကဘယ်လိုပြောမလဲဆိုရင်ရေဆိုင်တိုက်ပွဲကြီးတွေမဖြစ်တည်တယ်အောင်အဲ့ဒါပြစ်တဲ့စာတွေကဒီလိုမျိုးအများအန်းဖြစ်တယ်တော့ဒီကျွန်တော်ညီဒီမတင်ရအောင်ပါ့
။ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဘက်မှာတော့တိုက်ပွဲတွေညှိတက်နေပြီမဲ့မြဝတီမြို့နယ်ကိုမိုင်အကွာဝေးမှာရှိတဲ့ကွင်းကလေးရွာဘက်မှာတော့ဖေဖော်ဝါရီလ5ရက်နေ့မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်
။ VOA အမေရိကန်အသံရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ဆေးအာဏာသိမ်းမှုကြားမှာရုန်းကန်နေရတဲ့မတန်ဆွမ်းတွေအကြောင်းကိုပြောပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကအခုလိုစူးစီးပြီးတင်ဆက်ပေးထားပါတယ်။နားဆင်ကြပါခင်ဗျာ
။မင်္ဂလာပါရှင်။ဒီမနက်ကတော့မှရှိရဲ့ဒုက္ခရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြဆက်ပေးနေတဲ့ဒုတန်အပတ်စဉ်ပေါ့ဒ်ကတ်စီစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation လူ့ဝင်လေတို့ကပြဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့18လလောက်ကနိုင်ငံအကျဉ်းအကြီးကဖြစ်ပွားခဲ့တဲ့ကိုဗစ်ရောဂါနဲ့အာဏာသိမ်းတဲ့ဇန်နဝါရီ ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက်ထက
ရမှာတော့စံကေသမားဦးထွန်းလွင်သူတယောက်ခီးတဲ့ရဖို့ရေးလက်တဆန်းဆန်းနဲ့ငန်းလင်နေပါတယ်သူကလုံခဲ့တဲ့နှစ်20ကစစ်တပ်ကပေါ်တာဆွဲခံရပြီးရှေ့တန်းမှာမိုင်းချထားတာကြောင့်ဘယ်ဘက်ခြောက်ဆုံးရှုံးထားရပါတယ်မတန်ဆွမ်းသူတဦးဆိုပေမဲ့စံကေကယ်ရီမောင်မီမိသားစုကိုလောက်ကင်ကျွေးမွေးနေသူပါအရင်ကဆိုရင်စံကေကယ်ရီဆွဲတဲ့အလောက်ကမိသားစုတဝန်းတစ်ခါအတွက်ဖူးလုံခဲ့တယ်လို့ဆိုပါတ
ထုံးလင်းသူတယောက်လာကုန်ရဲ့ရောက်လာမှာကိုတောင်စိတ်ပူနေရရှာပါတယ်သူတို့ကျွန်တော်တို့အိလာခါကကျွန်တော်တို့ကနလာသာတောလာသာတော့ကျွန်တော်တို့ကကျိုးတင်နေပြီကျိုးတင်နေတဲ့ဆိုတော့သူကဒီကောက်လိုက်အိလာခါကအိလာခါကကောင်းတယ်မပေးနိုင်ဘူးဒါကျွန်တော်တို့ကဒီမပေးနိုင်တဲ့ပုံမှာဒါအရှင်နေတဲ့ဒါဆင်းပေးရမယ်အဆူကလည်းရှိတယ်အချိုးပိုင်းလေးမှာမီးတစ်ခါဟိုတလားကနလားကမသွင်းနိုင်ရဲ့ပိုင်းလေးကျွန်တ
ဒီလိုဆီးရီးတွေကြောင့်တလကိုအနည်းဆုံးနှစ်သိန်းလောက်လိုအပ်နေတယ်လို့ဦးထွန်းလင်သူကဆိုပါတယ်။မြန်မာပြည်ရဲ့တောင်ဘက်အမိဖျားမှာရှိပြီးထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်မြို့ဟာတခြားမြို့တွေထက်စာရင်လူနေမှုစရိတ်ကြီးတဲ့မြို့တစ်မြို့ဖြစ်ပါတယ်။လက်ရှိမီတာကဟာဒဝဲခရိုင်ထက်နှစ်ဆပိုပေးရတယ်လို့ရေရှားတဲ့မြို့ဖြစ်တာကြောင့်တောင်သုံးရီကအစဝယ်သုံးနေရတာပါ။ ဒီလိုစီးရီးတွေကြောင့်တလကိုအနည်းဆုံးနှစ်သိန်းကနေသုံးသိန်းလောက်မရှာနိုင်ဘူးဆိုရင်မိသားစုဘဝရက်တည်ဖို့မလွယ်ကူတဲ့မျိုးလို့ဆိုရမှာပါ။အရင်ဆုံးကတော့ကော့တောင်းကနေထိုင်းနိုင်ငံရဲ့နောင်းကိုသွားမဲ့ရွှေပြောင်းလုပ်သားတွေလှပတဲ့ကျွန်းနေစီကိုအလဲသွားတဲ့ခီးတဲ့အဝင်ထွက်တည်ရှိနေရကြောင့်ဦးထွန်းလွန်သူတို့လိုဆိုင်ငယ်ကလေးသမားတွေအဖို့ဝင်ငွေမျိုးမျိုးမြင့်မြင့်ရလိမ့်ရှိရဲ John Kay's in the Leper Queen and I like Dariga, Utonland Dulo, Gary Damari Sabi, a cat drink lare, look so vare. A Kura Utonland Dulo, a chicken Ludan Sari, a poor, Tabubo, Napu Sene, look so yamaba. Say another me now by, Tiberi ne, Jacamurija, Kay the Dengari, Pisera, Nepa Tadalo, Sanga Tissima, Muda Umasia, Sure, Kanta Chatrija, Sanga Gary Damari, Bobby Catri Labi, when we long one machine at Chilla Jabare.
ဒီခါကျရင်ကျွန်တော်တို့မှာသုံးနာစားနေနေရမှာကျွန်တော်နန်းနန်းနာလာပဲစားတယ်ပိုင်းရရှိတယ်အချို့ဆိုရင်ကျွန်တော်တို့ကအိမ်ကြီးကိစ္စပြောပဲဆိုကျွန်တော်ဆန်ဆူတောင်းရီအနေထားရှိရတယ်။ကမန်တန်ဆွမ်းတဲ့သူတွေအတွက်ဒီလိုမကောင်းရင်နောက်လို့တစ်ခုပြောင်းပြီးလုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မတန်ဆွမ်းသူတွေမှာတော့အဲ့ဒီအခွင့်အရေးမျိုးမရှိဘူးလို့ဦးတွန်းလင်သူကပြောပြပါတယ်။ကျွန်တော်တန် ကျွန်တော်တို့ကဒါတန်ဃာလုတ်ဆွဲလို့ရတဲ့လုပ်ငန်းတွေရှိတယ်ဒီပယံလေးလုပ်ငန်းလုပ်တဲ့အရှိတယ်အပြင်ကျွန်တော်ဂျပန်လုတ်ကြရေပေါ့နော်ဂျပန်လုပ်နေတဲ့လုပ်ငန်းတွေလည်းရှိတယ်အဲတဲဘူးတာလို့ထန်ဘူးတာလို့ဒါလုပ်ငန်းတွေရှိတာပေါ့နော်ကျွန်တော ကျွန်တော်မတန်ဆွဲနိုင်ကြရင်ဒီတစ်ခုအနေနဲ့စီမံပြေဦးဆိုရင်နောက်တစ်ခုကထပ်ချိတ်ဖို့ကျွန်တော်တို့ကမလွယ်ဘူးကြခင်ဗျ
ဲ့သူတွေဟာပြုပြင်ထိန်းသိမ်းမှုမတက်နိုင်တာတွေနဲ့ပြတ်သွားတဲ့ဘိန်းတက်ကလက်ထိုင်တွေကိုမပြုပြင်နိုင်တဲ့အထိဖြစ်နေကြတယ်လို့ဆိုပါတယ်။ခြေတူးလက်တူတွေဟာသတ်မှတ်ထားတဲ့အချိန်မှာပြန်လည်ပြုပြင်ရပြီးတော့မပြုပြင်မဲထားမယ်ဆိုရင်သွာလာလှုပ်ရှားရအခက်တွေ့စေပါတယ်။ဒီနှုန်းကတော့အဖွဲ့အစည်းတွေရဲ့လှုံ့ဝေးနဲ့ပြုပြင်ထိန်းသိမ်းတာတွေလုပ်နိုင်ကြပေမဲ့အခုချိန်မှာတော့အဖွဲ့အစည်းတွေကလည်းထောက်ပံ့တာတွေမရှိဘူးလို့ဆိုကြပါတယ်။အရင်တုန်းကတော့မတန်ဆွမ်းတွေကိုထောက်ပံ့မှုစီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့မလုပ်ဖြစ်တော့ဘူးလို့တင်းလာရီတိုင်းလူမှုဝန်ထမ်းဦးစည်းဌာနကတာဝန်ရှိသူတဦးကဒုအတန်းကိုပြောပါရယ်။ COVID နဲ့အာဏာသိမ်းမှုကြားမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဘိမ့်မြို့မတန်ဆွမ်းအရေးလှုပ်ရှားနေသူတဦးကလည
်းအရင်ပုံစံအခြေအနေမှာဆိုရင်အလုပ်ကံတွေရှိတယ်။မတန်ဆွမ်းတဦးမှာအသူရဲ့စာဝတ်နေပြီးဖြစ်ရှင်းတဲ့ကိုယ်ပိုင်အလုပ်ဓမ္မမဟုတ်ရင်ဒီတစ်ပတ်ဒီမှာလုပ်နေတဲ့ဟိုမိသားလာသားဝင်နေရတဲ့အလုပ်တွေရှိတယ်။ရှိတဲ့အခါကျတော့သူတို့ရဲ့စာဝတ်နေကြီးတာအချိန်မှမရှိဘူး။ဒါတော့ ကိုယ့်ကိုယ်ချင်းပြင်းပြရမှာအခုချိန်မှာအလုံးသမားတွေလျှော့ချလိုက်တဲ့အဲလူတွေစုစုမရဘူးဆိုတဲ့အခါကျတော့ဒီလူတွေကဘုရားမိသားစုမှာပြန်ပြီးကိုရတယ်ဒါကြောင့်မို့လို့ကုလကာလမျိုးမှာဟိုသာဝတ်မျိုးကိုပြန်လဲပြန်လဲအောင်လုပ်ဖို့ဆိုရင်ဒီမှာအစနဲ့ပြန်စားတော့မှာအဲ့တော့ဒီမှာငါတို့ကမင်းကိုယ်ကိုယ်ချင်းပြင်းပြရမှာဟုတ်ချိန်မှာပြန်ပြီးကြောက်ဖို့ပါဘဝရဲ့အနာဂတ်ကမသိချာတော့ဘ
တဖက်မှာလည်းလူမှုဖွဲ့စည်းတွေမှာတက်တက်ကြွကြွပါဝင်ခဲ့သူမတန်ဆွမ်းသူတချို့ဟာနိုင်ငံရေးနဲ့ပတ်သက်ပြီးတန်တရားနဲ့ဖမ်းဆီးခံရမှာကိုစိုးရိမ်နေကြတဲ့သူတွေရှိသလိုတင်းချောင်နေရတဲ့သူတွေလည်းရှိပါတယ်။တဝက်ခရိုင်မှာတော့မတန်ဆွမ်းမျိုးသားနှစ်ဦးဟာစစ်ကောင်စီရဲ့ဖမ်းဆီးစစ်ဆေးတာကိုရဲအတော်ကြာခံခဲ့ရပူပါတယ်။တနင်္လာရီတိုင်းတွေကမတန်ဆွမ်းသူ၅ဦးကိုဒုအတန်ကမင်းမြန်းရမှာတော့အားလုံးကဖမ်းဆီးစစ်ဆေးခံရမှာကိုစိုးရိမ်နေလို့ဆိုကြပါတယ်။အဲ့ဒီထဲက၃ဦးကတော့ဆွေမျိုးအိမ်ကြီးမှာတင်းချောင်နေရပြီးလက်ရှိမှာတဦးကကိုယ်အိမ်ကိုပြန်လာပြီးနေထိုင်နေပါတယ်။ကိုယ်တိုင်တင်းချောင်နေရတဲ့ဘိတ်ခရိုင်ကမတန်ဆွမ်းသူတဦးဖြစ်တဲ့ဦးထုံးကလည်းသူ့ရဲ့အခက်အခဲကိုအခုလိုဖွင့်ဟပါတယ်
။အဓိကတော့စားဖို့နေရတယ်၊ကျန်းမာရေးပေါ့။ကျွန်တော်တို့မှာအခုကြာပြီးဦးတန်နေခံရမယ်။ဟိုမလို့သူတွေနေရာသူ့ဒီစားတဲ့လုံထုံးနဲ့လူပြရတဲ့နေရာကိုဟိုတွားနေရတယ်။အဲမိသားစုနဲ့ဝေးတယ်အမှုရည်ရှိရတယ်
ဖန်စီခံရမယ့်အရေးကြောင့်တင်းချောင်နေရတဲ့မတန်ဆွမ်းနေနဲ့စစ်ပေးချောင်နေရတဲ့မတန်ဆွမ်းနေဟာကိုဗစ်ကာကွယ်ဆေးထိုးရမယ့်အခွင့်အရေးနှဲပါနေရလို့ဆိုပါတယ်အရင်ဆိုရလက်ထက်ကရောစစ်ကောင်စီလက်ထက်မှာပါမတန်ဆွမ်းတဲ့သူတွေကိုကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနှံဖို့စီမံချက်တွေရေးဆွဲဆောင်ရွက်ခဲ့ရတာရှိပါတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဒီစီမံချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းချက်တွေအများကြီးရှိနေတယ်လို့မတန်ဆွမ်းသူတွေကဝေဖန်ကြပါတယ်
။ဗာရွက်ပေါ်မှာဒီပြာဥစားပြီးဒီအစီအစဉ်ကပြီးခဲ့တဲ့အစိုးရကဟိုသုတ်သွင်းချပြီးတော့အကောင့်တော်ဘူးလုပ်ခဲ့တဲ့လုပ်ငန်းစဉ်ပါဖြစ်တယ်။အဲ့မဲ့ဒီကဲအစိုးရရောက်လာတဲ့အခါကျတော့ဒီအစီအစဉ်ကိုဗာရွက်ပေါ်မှာထားပိုက်တယ်။ public ပြီးတော့တကယ်မတန်ဆွမ်းသူကိုအထွေဥက္ကဋ္ဌဆက်စစ်မှာကြောင်းမှုတွေလုပ်တယ်။လုပ်တယ်မလုပ်ဘူးမဟုတ်လုပ်တယ်။ဟိုရည်ကြီးအုပ်ချုပ်ရေးရုံးတွေရောက်လာတယ်ဒီစာရွက်တွေရောက်လာပြီးတော့ဟိုတိတိကျကျတော့လည်းကတ်ထားလိုက်တယ်။အဲမတပ်ပါနေဒီလိုဒီလိုစဉ်းစားနေလာပြီးကြပါတော့ဒီဘာမှမသိဘူးအဲ့ဘာမှချက်ပြမှမသိဘူ
းဘလောမျိုးနယ်တဲကအသက်60ကျော်အရွယ်အမြင့်အာရုံချိုးတဲ့တဲ့သူတဦးဟာဆိုရင်စိန်မှုကကိုဗစ်ကာကွယ်ဆေးထိုးပေးဖို့လာခေါ်ပေမဲ့ဆုရက်ကိုသွားဖို့လိုက်ပို့ပေးမဲ့သူမရှိတာကြောင့်အခုချိန်ထိကာကွယ်ဆေးမထိုးရသေးဘူးလို့မတန်ဆွမ်းအရေးဆောင်ရွက်နေသူတွေကပြောပြပါတယ်သူတို့အိမ်မှာအသက်60ကျော်လင်မယား2ဦးတဲ့နေရာကြောင့်ကာကွယ်ဆေးထိုးရမယ့်နေရာကိုလိုက်ပို့မဲ့သူမရှိဖြစ်နေတာပါတနင်္လာရီတိုင်းလူမှုဝန်ထမ်းဦးစီးဌာနကတော့မတန်ဆွမ်းသူအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်အောင်တိုက်တွန်းစည်းရုံးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူအလုံးကာကွယ်ဆေးထိုးပေးနိုင်အောင်ထွေဦးနဲ့ကျန်းမာရေးဝန်ကြီးဌာနကကြေးရွာတွေအထိဆင်းပြီးလွှမ်းနံပေးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူတွေအလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အတွက်ဌာနဆိုင်ရာတွေမှာပဲတာဝန်ရှိတာမဟုတ်ဘဲပြည်သူတွေနဲ့အဖွဲ့အစည်းတွေကပါပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်လို့လူမှုဝန်ထမ်းဌာနရဲ့တာဝန်ရှိသူကပြောပါတယ်။မတန်ဆွမ်းနေကတော့လက်ရှိဖြစ်နေတဲ့ကိုဗစ်ကပ်ပေးနဲ့အာဏာသိမ်းမှုခရက်ကြားမှာအမိခိုကင်းကင်းနဲ့အရင်လိုအေးအေးချမ်းချမ်းနဲ့ကိုအားကိုကိုပြီးရုန်းကန်ရတဲ့ဘဝကိုပိုလိုချင်တယ်လို့ဖွင့်ဟကြပါတယ်။ဦးထွန်းက
လူကျင်တဲ့ဟောက်တဲ့ပြောမယ်ဆိုလို့ရှိရင်တော့အရင်လိုမျိုးပိုင်းချင်တယ်။အရင်လိုမျိုးအလုပ်ကိုမျိုးလုပ်နေတဲ့ဟိုကိုဘဝကိုချက်ပြီးချင်တယ်။မိခိုတူလက်ကြည့်ချက်နဲ့တဲ့မိခိုတူမဖြစ်ချင်ဘူး။အရင်လိုဘဝမျိုးပြန်ကြည့်ကျောင်းနေတဲ့ဘာမှရန်ဖြစ်ပြီးပြည်သားမလို့ကိုယ့်ကိုရပ်ပြီးချင်းနေစိတ်တဲ့အဲ့ဒီမှာတော့မရှိဘူး။ဒီတော့အခုဒီတော့မှသိချင်ရမယ်အလုပ်ကိုဘယ်တော့မှတာမရှိဘူးပေါ့
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်နဲ့မယ်တို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဂျိုးအတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ Facebook စာမျက်နှာအပြင်ဂျိုးအတန် Facebook စာမျက်နှာ၊ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒိုတန်အစီအစဉ်ကိုအလူရှင်တွေကတံပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ရှိဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒုတိယပြည်ရင်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA American တန်ရဲ့တန်လွင်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကိုလိုက်တိုမီတာ3249တို့ကနေထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတဲ့အခါမှာဥတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုပထမဆုံးတင်ဆက်ပါမယ်မကြသေးမီကတိုတယ်နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေထွက်ခွာတော့မယ်လို့ကြေညာလိုက်ပါတယ်ရင်းနှီးမြှုပ်နှံမှုကိုဦးစားပေးရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကဘယ်လိုအခန်းကဏ္ဍကနေပါဝင်ပါသလဲအမေရိကန်အာဆီယံစီးပွားရေးလုပ်ငန်းများကောင်စီကအကြီးတန်းမန်နေဂျာဦးဂျက်မြင့်နဲ့ဦးတင်မောင်တန်းကမေးမြန်းပြီးတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်စီးပွားရေးပုံရိုးတိုးတက်မှုကိုစဉ်းစားတဲ့အခါမှာအထောက်ကဖြစ်နေတဲ့အကြောင်းချက်တွေကိုဖြေနိုင်တာကတော့ချက်ဖြစ်တယ်လို့စီးပွားရေးပညာရှင်ရိုဒစ်ကပြောခဲ့ပူတာကိုကျွန်တော်မှတ်မိပါတယ်မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေမှာတော့အဲ့ဒီစီးပွားရေးအကြောင်းချက်တွေပေါ်မှာဒုဒုကယုံကြည်မှုနိုင်ငံတကာစီးပွားရေးလောကကယုံကြည်မှုတွေနဲ့အများကြီးဆက်ဆက်လာတာကိုတွေ့ရတယ်။နော်အဲ့ဒီယုံကြည်မှုကလည်းကျွန်တော်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆရာပိဆိုင်ရာတွေနဲ့ပတ်သက်လာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီဘက်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ယင်းနည်းမျိုးနာမှုဆရာသဘောတဘာဝတွေကိုဆွေးနွေးတင်ပြကြပါပါ။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Washington Chief SiteUS ASEAN Business Council အကြီးအကဲမန်နေဂျာဦးဂျက်မစ်ဖြစ်ပါတယ်။ US ASEAN Business Council အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေကြားမှာတသမာရေးအရာမာဒီယာအရာစီးပွားရေးအရာယဉ်ကျေးမှုအရာနဲ့လူမှုဘဝရေးအရာတွေအရာပဲပေါင်းစုံဆက်စပ်မှုတွေကိုရှာဖွေလေ့လာပြီးတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဒီနယ်ပယ်တွေမှာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ပထမဦးဆုံးVOA ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခိတိုင်ကမ္ဘာအစီအစဉ်မှာလာရောက်ဆွေးနွေးပေးတဲ့အတွက်ကြောင့်ဦးကျိုက်ပြည်ကိုကျေးဇူးတင်တဲ့ကြောင့်ပြောပြရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဦးတင်မောင်တန်အခုလိုမျိုးအချင်းယူပြီးနင်းနေနေရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ဦးကျိုက်ပြည်ခင်ဗျာကျွန်တော်တို့မကြာသေးခင်ကတိုတန်နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေထွက်ခွာမယ်လို့ကြေညာကြပါတယ်။အဲ့ဒီရင်ကလည်းတယ်လီနော့ကထွက်ခွာဖို့စီစဉ်ပါတယ်။တူတန်နဲ့ Chevron တို့ကတဘာဝတန်ငွေထုတ်ကြတဲ့ကုမ္ပဏီကြီးတွေပါ။များသောအားဖြင့်အဲ့ဒီလိုတဘာဝအရင်းမြစ်ထုတ်ကြတဲ့ကုမ္ပဏီကြီးတွေကဘလို့အနာရှင်စနစ်ပဲဖြစ်စေဆက်လက်ပြီးထုတ်လုပ်နေတတ်ကြပါတယ်။အစိုးရတွေကပိတ်ဆို့အရေးယူတဲ့အခါမှာလည်းယင်းနှောင့်နှံမှုအစ်စ်မလုပ်ဖို့တာတားမြစ်တာဖြစ်ပြီးတော့တည်ဆဲလုပ်ငန်းတွေကိုခွင့်ပြုထားတတ်ကြပါတယ်။အခုသူတို့ထွက်သွားကြတာဘာကြောင့်လို့ဦးကျိုက်မြင့်ထင်ပါသလဲ။နိုင်ငံတကာကုမ္ပဏီကြီးတွေကလူစင်းလာနေရှိကြပါတယ
်ဟုတ်ကဲ့ပြဿနာကဗမာစဖြစ်လဲဆိုတော့ MOG ကြီးကတခြားသောဟိုနိုင်ငံပိုင်အစိုးရပိုင်အဖွဲ့အစည်းတွေနဲ့ရှင်းလိုက်မယ်ဆိုရင် MOG ကြီးရဲ့ရတဲ့ငွေဒီအမြတ်ငွေတွေကစက်တက်ကြီးကိုအဓိကသွားတယ်ဆိုတော့အဲဒါတက်တွေခိုင်လုံနဲ့ထောက်ထားတဲ့အများစွာရှိတယ်ဆိုတော့အဲဒါဒီလွဲမှာလည်းတည်တယ်နိုင်ငံတကာမှာလည်းတည်တယ်ချက်ဒါနံပါတ်1ချက်ဆိုတော့နောက်တစ်ခုကကြတော့အဲ့ဒီအတွက်ကြောင့်မလို့ဆက်ပြီးတော့ပေါ်ထွန်းလာတဲ့ advocacy လို့ကျွန်တော်ခေါ်တယ်ဒီပြည်တွင်းမှာရောပြည်ပမှာရောပြည်သူတွေရဲ့တိုက်တွန်းလာမှုအဲ့ဒါကဘာလဲဆိုတော့တေးနေတဲ့စောင်းနေတဲ့ဒီအခွန်ငွေတွေအမြတ်ငွေ MOG မှာတစ်ဆင့်တမတော်တို့ပွားတဲ့ဟာကိုရပ်တန့်လေးဖို့အဓိကတောင်းတာဒါက focus ကုမ္ပဏီတွေကိုထွက်သွားဖို့တောင်းတာဟုတ်ဆက်ပြီးတော့မြန်မာနိုင်ငံမှာလုံးလုံးမယ်ဆိုတော့ base account တွေဖြစ်တဲ့ဒီအခွန်ငွေနဲ့အမြန်ငွေရပ်တန့်လို့မရဘူးဆိုတာရပ်တန့်လိုက်တယ်ဆိုရင်လည်းနောက်ဆက်တွဲစစ်တပ်ကလုံဆောင်လာမဲ့လုံရက်တွေကဒီပြည်တွင်းမှာရှိတဲ့မှာဝင်တဲ့နေပေါင်းနဲ့နိုင်ငံရေးဝင်တဲ့နေတွေအတွက်ပါအဲ ရအနေနဲ့တခုအနေနဲ့ဖြစ်နိုင်တယ်ဆိုတော့အသုံးသက်တယ်အဲ့တည်းကြောင့်မလို့အခုလိုမျိုးအပြီးသက်ဖတ်ဖို့ဆိုရဲဆုံးဖြတ်ချက်ကိုရောက်လာဖြစ်တယ်ဒီပြည်သူဆက်ဆံရေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ဖြည့်ရှင်းရတာနဲ့ကောင်းခဲ့ရတာသူတို့ရဲ့ resource တွေ69ရာခိုင်နှုန်းလောက်သုံးတယ်အဲ့ဒါမျိုးကြာလာတဲ့အခါမှာတော်သိမ်းပြီတန်းသိမ်းပြီဆိုတဲ့ပုံနဲ့ပဲဖတ်သွားရလို့ဟုတ်လားဟုတ်သုံးသက်ချင်ပါတယ
်ဟုတ်ကဲ့ဒီ democracy နဲ့လူခွင့်ရေးကိုအုံမကြီးတွေကစဉ်းစားတဲ့အခါမှာဘယ်လောက်ထိအလေးသေးစဉ်းစားနေရှိကြပါလဲ
သူတို့ကနောက်တိုင်းကုမ္ပဏီပေါ့နော် American European ကုမ္ပဏီတွေစားရှိတဲ့ကုမ္ပဏီတွေကဒီမိုကရေစီလူခွင့်ရေးကိုသူတို့ရဲ့ရင်းနှီးမြှုပ်နှံမှုမဟာဗျူဟာမှာအဓိကတနေရာနေထားပြီးတော့ထည့်သွင်းစဉ်းစားကြပါတယ်အမ်ကျွန်တော်ကတော့ဒါ American ကုမ္ပဏီကိုစားပြုရဲဆိုတော့ American ကုမ္ပဏီနဲ့ဆက်ဆက်ပြီးတော့ပြောချင်တာနိုင်ငံနိုင်ငံဝန်မှုကြီးလိုက်တိုင်းမှာ American ကုမ္ပဏီတွေကနံပါတ်1အနေနဲ့ကတော့ခဏတာငွေရှာဖို့ထက်ရေးရှိဘယ်လိုမျိုးဒီနိုင်ငံမှာချိန်ဆမလဲဆိုတာကိုအိမ်မဟာဗျူဟာကိုရင်းချဆွဲပါတယ်ဆွဲတဲ့အခါမှာဒီဒီမိုကရေစီလူခွင့်ရေးပါဝင်လူ့သမားခွင့်ရေးဘာဝပံ့ပိုးရေးထိန်းသိမ်းအဓာရေအကုန်လုံးကိုသူတို့ရဲ့ဒီ business strategy ပေါ့နော်သူတို့ရဲ့ဒီစီးပွားရေးမဟာဗျူဟာမှာထည့်ပြီးတော့သူတို့စုံဖြတ်တယ်စဉ်းစားတယ်ပြီးတော့မှဝင်လေးရှိပါတယ်2017စာပြီးမှနိုင်ငံပွင့်လင်းလာတဲ့အချိန်ကနေခု2021ထိလည်းဝင်တဲ့လုပ်ငန်းတွေအကုန်လုံးကဒီ model ဒီပုံဒီစံအတိုင်းပဲဝင်ပြီးတော့ဟိုဒီအခြေအနေကိုတုံ့တက်ခဲ့ပါတယ်ဒီပြည်ပြင်ပြောင်းလဲမှုတွေနဲ့ဒီ democracy လမ်းစဉ်ဘက်ကိုသွားနေရဆိုလို့လည်း2017မှာကျွန်တော်တို့အဖွဲ့ကြီးကဦးဆောင်ပြီးတော့ပဲ American နိုင်ငံနဲ့မြန်မာကြီးကုမ္ပဏီတွေ Coca-Cola KFC စသဖြင့်မျိုးမျိုးကုမ္ပဏီကြီးတွေကိုမြန်မာနိုင်ငံကိုပထမဆုံးအနေနဲ့စပြီးတော့ပြန်ခေါ်လာတာမျိုးလုပ်ခဲ့ပါတယ်တိုက်တွန်းခဲ့ပါတယ်2017အနာသိမ့်မှုစံနာသိမ့်မှုနောက်ပိုင်းမှာတော့ကုမ္ပဏီအနေနဲ့ဒီအနာသိမ့်မှုကိုရောအနာသိမ့်မှုနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့ဒီလူတွေပေါ့ဖိနှိပ်မှုတွေရောအဓာရရောအခြေခံပြီးတော့အချိန်လုံးကထားခဲ့တဲ့မြန်မာနိုင်ငံပေါ်မှာအချိန်လုံးကမြင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့စီးပွားရေးရည်ရွယ်ချက်နဲ့မှုလုံးလို့ကောင်းတယ်ဆိုတော့ matrix ပေါ့နော်ဒါတဖြည်းဖြည်းနဲ့ရောလာတာဆရာလည်းပြီးဖြစ်မှာပ
ါဟုတ်ပါဘူးကျွန်တော်များတော့အဖြစ်ကုမ္ပဏီကြီးတွေကနေရာတိုင်းရာမှာရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်စမ်းတဲ့အကဲဖြတ်ချက်တွေလုပ်တတ်ကြပါတယ်အဲ့ဒီအခါမှာပေးရမှနဲ့ရမှာကိုချိန်တယ်နော်ကိုစွန့်စားမယ်ဟာကိုတွေ့တယ်ပေါ့လေဆိုတော့ဒီမိုကရေစီနဲ့လူခွင့်ရေးရှိတာမရှိတာကအဲ့ဒီခုနစွန့်စားမယ်ပေးရမယ်အချက်ပေါ်မှာသွားပြီးဩဇာတရားမှုရှိပါတယ်
ဟုတ်ကဲ့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အဓိကကျွန်တော်တို့ကဟိုနိုင်ငံတကာနိုင်ငံကိုကြည့်ရအတယံဇာတအရင်းမြစ်ထက်လူစွမ်းအရင်းမြစ်ကိုပို့ပြီးတော့ကြည့်ပါတယံဇာတအချိန်တန်ကုန်တယ်ဒါပေမဲ့ဒီလူစွမ်းအရင်းမြစ်ကအချိန်မှန်ဒီအကြောင်းမှန်နဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ရေရှည်အတွက်ရတဲ့အကျိုးမြတ်ကပို့ပြီးတော့ရေးရှိတည်တတ်မှာဟုတ်ကဲ့အဲ့တော့တခြားနိုင်ငံတွေကတော့ဒါဆရာလည်းသိပါပါဟိုဒီသဘာဝရင်းမြစ်ကိုကြည့်ပြီးတော့သူတို့ရဲ့ရင်းမြစ်နဲ့မို့ဆုံးဖြတ်တယ်ဒါပေမဲ့ဒါမျိုးတွေကခဏတာအမြဲရမယ်ဟုတ်တယ်ဒါပေမဲ့ဒီဒေတာခံပြည်သူတွေရဲ့ဆန္ဒစပေါ်ဟာနဲ့ပြည်သူအခြေခံဒေတာခံအခြေခံနဲ့ဒီပြည်သူကိုရင်းနှီးမြှုပ်နှံတာပြည်သူတွေရဲ့ဒီပုံမျိုးတို့တက်မှုပေါ့ရင်းနှီးမြှုပ်နှံတာကြတော့အထူးသဖြင့်ကျွန်တော်တို့အခုအဲ ID ကိုပြောင်းလဲခဲ့ပေါ့နော် ID နဲ့ Digital Economy ကိုပြောင်းလဲလာတဲ့အချိန်မှာလူစွမ်းအရင်းမြစ်တိုးတက်မှုဟာအတိုင်းအစားမရှိတဲ့ဒီပုံမျိုးတို့တက်မှုအလားအလာရှိရဆိုတာကိုဟိုဒါနိုင်ငံတွေရောကုမ္ပဏီတွေရပါစပြီးရပြီပါအ
နောက်နိုင်ငံဆိုရတွေကဒီမှာကျွန်တော်တို့နော်ဒီဖိအားပေးတယ်ပြပြတဲ့အခါမှာမိမိရဲ့ကုမ္ပဏီတွေရှိမယ်အဲ့ဒီကုမ္ပဏီတွေကနေဆင်ရှိနေတဲ့အတွက်ကြောင့်မို့သူ့မှာ PR ရဲ့တည်ရောက်မှုတစုံတရာ leverage မှာငွေကြေးစီးဆင်းမှုဆိုလဲသူတို့ရဲ့ account ကနေတစ်ဆင့်ချုပ်ထိန်နိုင်တဲ့အနာဆက်အောက်မှာရှိတယ်။အခုတော့တခြားနိုင်ငံအနောက်နိုင်ငံကုမ္ပဏီတွေမို့တခြားကုမ္ပဏီတွေလာသွားပြီဆိုရင်နိုင်ငံရေးကအဲ့ဒီ leverage ကိုပြောတဲ့လုံနိုင်စွာအားဆွလွတ်လိုက်ရမရောက်ဘူးလား
။ဟုတ်ကဲ့အဲတနည်းအားအပြင်ပြောရင်တော့ရောက်တာပေါ့နော်ဒါပေမဲ့ဒီလုပ်ငန်းတွေကဆက်ပြီးတော့တည်ရှိနေတဲ့အချိန်မှာလဲ leverage နေနဲ့တိတိယယောက်နိုင်ငံရေးပြောင်းလဲမှုလုံးနိုင်မလုံးနိုင်ဆိုတော့မှလည်းမေးခွန်းထုတ်เสียရှိပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်ပြောချင်တာ American နိုင်ငံရဲ့နိုင်ငံရေးရန်ရာဒီပုံလိကပိုင်းဖြစ်တဲ့ company တွေ private sector ကိုနိုင်ငံရေးခြေနေကြောင်းသို့မဟုတ်တော့လည်းကောင်းအာဏာသက်နဲ့ဒီနိုင်ငံတကာပေါ်ဒီအဲလွှမ်းမိုးမှုကိုအလျှော့အတင်းလုပ်တဲ့နေရာမှာပါဒီလိုမျိုးရင်းနှီးမြှုပ်နှံမှုလုပ်ပါမလုပ်ပါဆိုပြီးတော့ညွှန်ကြားလို့မရဘူးခင်ဗျာအဲတခုပဲအစိုးရအနေနဲ့ဒီ American အစိုးရအနေနဲ့ဘာလို့ရလဲဆိုတော့ sanction ပေါ့နော်အဲဒီစီးပွားရေးပိတ်ဆို့မှုနဲ့ဒီဘယ်ဘယ်ဌာနတွေဘယ်လုပ်ငန်းတွေအဲဘယ်ပုဂ္ဂိုလ်တွေဟိုရှောင်ရမယ်ဆိုရင်ဆောင်ရမယ်ဆိုတဲ့သဘောမျိုးလမ်းညွှန်ချက်ချပြလို့ပဲရပါတယ်မရင်းနှီးမြှုပ်နှံနဲ့မရင်းနှီးမြှုပ်နှံမှုပြောလို့လုံးဝမရပါဘူးဒါနံပါတ်1အဲဒီ company အနေနဲ့ကလည်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတည်ဆဲရင်းနှီးမြှုပ်နှံမှုဆက်ထားတယ်အဲပြီးတော့ရှိနေပြီလားရင်းနှီးမြှုပ်နှံမှုကိုဆက်ပြီးတိုးချဲ့တင်တယ်တချို့ကိစ္စတွေမှာကျတော့ရင်းနှီးမြှုပ်နှံမှုတစ်ခုကဆက်ပြီးမတိုးချဲ့ရင်အစရေကဝင်လာတဲ့ဟာကပြတ်သုံးသွားနိုင်တဲ့လားလားမျိုးရှိတယ်အဲ့တို့အကြောင်းမို့ဆက်နေတယ်မနေတယ်နောက်တစ်ခုကကျတော့ဟိုအစ်စ်ထပ်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ဖို့ပေါ့နော်ဒီသုံးခုကိုတို့ကြည့်ရပါတယ်အဲ့လိုကြည့်ရတဲ့အခါမှာအခုလက်တော်မြန်မာနိုင်ငံမှာဖြစ်နေတဲ့လုံခြုံရေးအခြေအနေဒါကအဲကျွန်တော်တို့ခေါ်တာရင်းနှီးမြှုပ်နှံမှုတစ်ခုမဝင်ခင်မှာ risk analysis index ပေါ့နော်ဒီကြေငုံနဲ့ကတော့ပြီးပါတယ်မြန်မာနိုင်ငံမှာဒီအဲနေကြာဒေတာတွေမှာတိုက်ခိုက်မှုတိုက်ပွဲတွေဖြစ်နေရဆိုတာဒါဟိုတက္ကပါလုံးသိပြီးသားပါဒါပေမဲ့အဲ့ဒီတိုက်ပွဲတွေနဲ့အဲ့ဒီလိုမျိုးတိုက်ခိုက်မှုတွေကအခုချိန်မှာမြူကြီးတွေပေါ်မှာရောက်လာပြီမြူကြီးတွေတစုံစားပေါ်မှာရောက်လာပြီဆိုတာဆရာလည်းသိပါတယ်ဟိုအဲ့ဒီခါမှာဒီ business operation ပေါ့စီဝါရဲ့ level မှုလောက်ရတဲ့အလျေကပို့ပြီးတော့မြားလာတယ်။တချို့ကိစ္စတွေမှာကျတော့ဒါကိုကြည့်ချင်းရတဲ့လေ။ရမယ့်အငန်းဝင်နေမကိုက်ဘူးပြီးတော့ဟိုလုပ်ငန်းကိုတိုးချဲ့တော့တာနဲ့ဆက်ပြီးလုပ်ငန်းရှေ့ဆက်မသွားဘူးဆုံးဖြတ်တဲ့ company ရှိပါတယ်။နောက်တစ်ခုကကျတော့ဦးနာကျွန်တော်ပြောခဲ့တယ်လို့ပဲ crisis of legitimacy ပေါ့။ဟိုနိုင်ငံတကာဇက်ခုံမှမပြောနဲ့ ASEAN ဝင်ဇက်ခုံမှတော့မှဘသူကအစိုးရစစ်မှန်မှာဆိုတာအခုချိန်ထိအဲညှိနှိုင်းနေစေ၊အခုချိန်ထိငင်းခုန်နေစေ၊ဘယ်အစိုးရအတိအနေနဲ့တတ်မှတ်ပြီးတော့လက်ခံထားရဲဆိုတာမျိုးငင်းခုန်နေစေဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးဟိုလုပ်ငန်းလုပ်ရတာအထူးသဖြင့်ဒီ rule of law ပေါ့နော်ဒီတရားဥပဒေစိုးမိုးမှုနဲ့ဒီလူခွင့်ရေးပြည်သူ့သဘောထားကိုအခြေခံပြီးလုပ်တဲ့လုပ်ငန်းတွေတို့ကတော်တော်ခက်ခဲရှိပါတယ်လုပ်ငန်းတစ်ခုလုပ်တယ်ဆိုတာစိုးရဖွဲ့စည်းရင်းနဲ့ရုံးကဏ္ဍနဲ့ဆက်ဆံရမျိုးရှိမယ်ဒီလိုမျိုးအခုနကျွန်တော်ပြောရဲ crisis of legitimacy ဖြစ်နေတဲ့အတွက်ကုမ္ပဏီတွေအနေနဲ့ဘယ်ဖွဲ့စည်းကိုဆက်ဆံရမှာလဲအဲဒီဥပဒေပေါင်းတွေကရင်ဆိုင်အမဲဟာမျိုးတွေမှာဖွဲ့စည်းရဲ့တရားဝင်မှုနဲ့နိုင်ငံတကာလက်ခံမှုဒါတွေကတော်တော်
စကားပြောတာ
ခေါင်းကစကားပြောလာခေါင်းကိုက်စီရလဲဖြစ်တာ
ဟုတ်ကဲ့ကျေးဇူးအများကြီးပြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုလိုမျိုးဥဒေပေါင်းတန်းအချိန်ယူပြီးတော့မေးမြန်းမေးရတယ်ကျေးဇူးအများကြီးပြင်ပါတယ
်အခုဆွေးနွေးသွားခဲ့သူကတော့US ASEAN Business Council ကအကြီးအကဲမန်နေဂျာဦးချိုင်ကြီးဖြစ်ပါတယ်။ကျွန်တော်ဒီပေါင်းသားမှာ
ဒါကတော့ဦးတင်ပေါင်းသားအပတ်စဉ်တင်ဆက်တည်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့သိသိချင်းတောင်းဆိုလိုချင်တဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးနိုင်ကြပါတယ်။အခုဆက်လက်ပြီးနန်းလောင်နဲ့ဝင်းကိုဝင်းခန့်ပေါင်တို့ပူးရဲတင်ဆက်ထားတဲ့တပတ်အတွင်းမြမသတင်းတွေကိုပြောပြပေးမှနားဆင်ကြပါခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာဒီလလဲကျင်းပမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝေးဘက်ကိုမြမစရုပ်ထုတ်ရေးအဖွဲ့ကိုဖိမမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံကပြောပါတယ်။အာဆီယံမူဝါဒ၅ချက်ကိုအကောင့်ထည့်ဖို့ရတဲ့နေရာမှာတိုးတက်မှုအနည်းငယ်သာရှိတဲ့အတွက်စီဝေးပွဲကိုမြန်မာစစ်ကောင်စီတက်ခွင့်ရမှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချမ်ဆိုရီက VOA ခမာဌာနကိုဖက်ပြိုင်လာနေရနေ့ကပြောပါရယ်ဒါအဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံကြီးတချို့ရဲ့ဖိအားပေးမှုကြောင့်ဖြစ်တယ်ဆိုပြီးမြန်မာစစ်ကောင်စီဘက်ကတော့ပြစ်တင်ဝေဖန်ပါရယ်နိုင်ငံရေးကိုကိုးစားမပြုတဲ့ဝန်ထမ်းကိုယ်စားလှယ်ကိုရာအစည်းအဝေးကိုဖိတ်ကြားထားတာပါဒီအစည်းအဝေးပွဲဟာအာဆီယံအဖွဲ့အတွင်းမှာတော့အရေးပါတဲ့စီဝေးပွဲတစ်ခုဖြစ်ပါရယ်ပြည်ကလေးလာဆမ်းပိုင်းတော့ကဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့နေပြီးတော့မှတွေ့ဆုံခဲ့တဲ့အပေါ်အင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူစတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်လာပြီးမှအခုလိုမြန်မာစစ်ကောင်စီကိုမဖိတ်ဖို့ကမ္ဘောဒီးယားအစိုးရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့တနှစ်ပြည့်ဖေဖော်ဝါရီလ၁ရက်နေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြီးတောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဒီမိုကရေစီညှိကြွေးကောင်းတင်မြှောက်ထားတဲ့ခေါင်းဆောင်တွေအပါအဝင်မတရားဖမ်းဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့တောင်းဆိုခဲ့ပါတယ်။အာဏာသိမ်းပြီးချိန် ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ ုဆွေးနွေးမှုတွေလုပ်ဖို့လည်းတောင်းဆိုထားပါတယ်။မြန်မာပြည်သူတွေရဲ့တောင်းဆိုချက်ကိုစစ်တပ်ကဆက်ပြီးညှင်းဆုံနေသမျှစစ်တပ်နဲ့သူ့ကိုပံ့ပိုးနေသူတွေကိုအရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းတတိပေးလိုက်ပါတယ်။ဒီမိုကရေစီရရှိရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေရဲ့ရဲရင်နဲ့တန်ဋိဌာန်နဲ့ဆောင်ရွက်ချက်တွေမှာအမေရိကန်ကဆက်လက်ပံ့ပိုးသွားမယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာကတိပြုထားပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတနစ်ကြတဲ့အထိနိုင်ငံရဲ့အချက်အသေးတွေပေါပေါက်နေတဲ့အပေါ်အထူးဆိုရင်ကြောင့်ကုလသမဂ္ဂလူမျိုးရေးကောင်စီကပြောပါတယ်မြန်မာပြည်သူတွေအကျိုးရှေ့ရှုပြီးတော့ဆွေးနွေးဖြေရှင်းဖို့လဲပို့ရုံးနဲ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အသေးတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကထိထိရောက်ဖြေရှင်းဖို့ဖြစ်ွက်နေတယ်ဆိုပြီးဝေဖန်သတိပေးမှုတွေထွက်ပေါ်စီမှာပဲလူမျိုးရေးကောင်စီရဲ့ကြေညာချက်ထွက်လာတာပါကုလသမဂ္ဂတွင်ရင်မှုချုပ်ကလည်းမြန်မာပြည်သူတွေနဲ့အတူသသားရဲရည်တည်နေကြောင်းစစ်တပ်အာဏာသိမ်းထားတဲ့တနစ်တာကာလအတွင်းလူခွေရေချုပ်ဖောက်မှုတွေလူသားချင်းစာနာမှုပြဿနာတွေနဲ့စီးရဲမွဲတေမှုကလည်းချက်ချင်းတိုးလာခဲ့တာကြောင့်ဗက်စုံအားနေလာတယ်လို့ပဲတိတာရင်အတွက်ပါတည်အောင်မှုတွေရှိလာတာကြောင့်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းဖို့လို့ကြောင်းတွင်ရင်မှုချုပ်ရဲ့ပြုတိယပြောခွင့်ရဖာရာဟတ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းမြန်မာနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတည်တာတဲ့ဆောင်ရွက်ချက်တွေနဲ့အကူအညီပေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြခဲ့တာပါမြန်မာနိုင်ငံမှာစီးရဲမွဲတေမှုမွေးရဆေးထုတ်လုပ်မှုနဲ့လူကုန်ကူးမှုတွေတိုးလာသလိုပြည်သူတွေဘက်ကလည်းစစ်ကောင်စီကိုလက်နက်ဆွဲကင်တိုးလာလာတာကြောင့်အခြေအနေတွေပြန်ပလာဖြစ်နေပြီလို့လည်းတင်ပြခဲ့တာပါတိုင်းပြည်နာကလူငယ်မျိုးဆက်တွေဟာလည်းလွတ်လပ်မှုနဲ့ဒီမိုကရေစီအတွက်အသက်သွေးစတေးနေကြပြီဖြစ်တာကြောင့်မြမအနာကအတွက်နိုင်ငံတကာကဝိုင်းဝန်းဆောင်ရွက်ဖို့မစ်ဟေဇာကအလေးပေးတိုက်တွန်းပြောကြားခဲ့ပါတယ
်။ဥရောပသမဂ္ဂ EU ကလည်းစစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေအပြည့်အဝတာဝန်ခံမှုရှိဖို့အာဏာသိမ်းတာတစ်နှစ်ပြည့်တဲ့အချိန်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စစ်ကောင်စီနဲ့ပတ်သက်နေသူတွေဆက်ဆက်လုပ်ငန်းတွေပေါ် EU ကအရေးယူတန်ခတ်မှုတွေချမှတ်ခဲ့တယ်လို့တိုးတက်မှုတွေရှိမလာရင်ပိုတင်းကျပ်တဲ့အရေးယူမှုတွေချမှတ်ဖို့အသင့်ရှိကြောင်းလည်းတတိပေးထားတာပါစီးရေးတိုက်ခိုက်မှုအားလုံးနဲ့မတန်တဆစစ်အင်အားသုံးတာတွေချက်ချင်းရပ်ပစ်ဖို့နိုင်ငံတော်ရေးပေါ်ကြေညာချက်တွေချက်ချင်းဖယ်ရှားဖို့နေရာစွန့်ခွာထွက်ပြေးနေရသူတွေစီအကူအညီအမြန်ပေးရနိုင်အောင်ဆောင်ရွက်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကို EU ကထောက်ခံတယ်လို့သူတို့ဖြင့်တက်ဆိုင်ရာအင်အားစုတွေဖြစ်ကြတဲ့မြို့သားညီညွတ်ရေးအစိုးရပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH နဲ့တိုင်းရင်းသားအဖွဲ့အားလုံးပါဝင်တဲ့ညီနိုင်ဆွေးနွေးမှုတွေပြုလုပ်ဖို့နဲ့အာဆီယံ2ကိုယ်စားလှယ်ကိုဒီပါဝင်ပတ်သက်နေသူတွေအားလုံးနဲ့တွဲခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်နိုင်ငံနဲ့အဖွဲ့အစည်းတို့ရဲ့ထုတ်ပြန်ချက်တွေဟာမြန်မာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရာရောက်တဲ့လှုပ်ရဆိုပြီးဖေဖော်ဝါရီ3ရက်နေ့မှာထုတ်ပြန်ကန့်ကွက်ခဲ့ပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဆိုးရွားစွာကြုံခဲ့ရကြောင်းနေစည်းမချသတင်းသမားများအဖွဲ့ RSF ကပြောပါတယ်။လူအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့လုပ်ရတွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးထောင်ချညှဉ်းပန်းတာနဲ့အပြောင်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့လည်း February 1ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။အာဏာသိမ်းပြီးနောက်ပိုင်းတည်ဆုံမှုသတင်းသမား3ဦးထက်မနည်းရှိပြီးတော့အပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းသမား9ယောက်နဲ့တနက်အတွင်းဖမ်းခံရတဲ့သတင်းသမားက115ယောက်ရှိတယ်လို့လည်းပြောပါရယ်မတရားဖမ်းခံရတဲ့သတင်းသမား59ယောက်ရှိနေစေဖြစ်တာကြောင့်ကမ္ဘာမှာတရုတ်ပြည်တော့သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းဖော်ပြပါရယ်စစ်အာဏာသိမ်းပြီးလာပိုင်းအတွင်းမှာပဲလှုပ်လှက်တဲ့သတင်းမီဒီယာတွေပိတ်ပင်ခံရလုပ်ငန်းလိုက်စဉ်အသိခံရအရေးယူခံရတွေရှိခဲ့ပြီးအင်တာနက်သုံးဆွဲမှုအပေါ်ခွန်တွန်းမြင်တာအပါအဝင်ကန့်သတ်တင်ကြမှုတွေရှိခဲ့ကြောင်းလည်းမတန်တင်ခဲ့တာပါမြန်မာဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရအဖွဲ့ WIWM ကလည်းစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတော့စစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုတွေ့ရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ် လုံချိုရဲ့အဖွဲ့ဝင်တွေဟာဖန်စီထားတဲ့ထောင်ကြီးတဲ့ရဲ့တာတွေကိုညှဉ်းပန်းနှိပ်စက်တာအကြမ်းဖက်စော်ကားတာတပ်ဖြတ်တာတွေရှိခဲ့ကြောင်းယုံကြည်ရတဲ့ဆွဲချက်တွေရှိနေတယ်လို့လည်းစစ်အာဏာသိမ်းတဲ့နေ့ပြထုတ်ပြန်ချက်မှာပြောထားပါတယ်။
ကရင်ကရချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကအင်အားအလုံးရင်တုံးပြီးမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေတိုးလုပ်နေတဲ့အတွက်အကြက်သားတွေထိခိုက်နေရပါတယ်။ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အချင်းချင်းမီးလောင်ခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်ချက်ကြောင့်အခုရက်ပိုင်းတွင်မှာပဲဖျားကျောင်းတွေပါဝင်ဒါဇင်န Tanwego, Kia Kitchen Lenakai Puega, Wayo Taikai Kevare, Kia Pine, Like Commune and Need White Taiwari Jow, Yolong Jun Niva Owen Twepija do it, Kuni Rele Lu and Nivare, Sevillo on Shapi Bet Twepi Ladadu Miazuga, Mulmi Ripibiro, Eidema, Tajijo, Namajandu, Kling Arena, who wins only left Bowenbare, Nangango Anna Tinger, Minit Fifi Dianiga.
နိုင်ငံအဝန်အရေးပေါ်အခြေအနေကြီးညာခဲ့တဲ့တစ်နှစ်ကြာအမေကိုစစ်ကောင်စီကဒီနေ့ဖေဖော်ဝါရီတနေ့မှာပဲနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။ VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ30နှစ်40ကိုလိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေသူဖြစ်နေသလိုVOA Facebook上面那呢有几个把讨论比例吧的，而且一张把文的把对那个那个的人里个，买一单人家标标嘛，拿钱继续加吧，怎么样？
American Tapuego, Uyopa Machata was season with Jusureta, now Atlantic Sajo, Nedu Pedri Mujo, hence Totem Baka Piovari. Russian and Ukraine is at Chinese Dema Nizima, Nedu Mohammed Tadrigo, and she down by Sigo Tabu, Nedu got Sinza Tonta Nia Supiole Piovari. Russia Bagasi, Taka Dachin and Lala Boma, don't yambo Nedu got been seen in Biro, but if a cargo that the main Nilan appreciation will attend she at down, Nedu Dream Mujo got Piovari. ရုရှားအနေနဲ့ရှေ့ဆက်တွင်အကြီးမားပြစ်ထန်တဲ့တုံ့ပြန်မှုနဲ့ကြောင်းမှာဖြစ်တာကြောင့်ရှေ့ဆက်မတိုးဖို့နေတို့ကသတိပေးထားပါလိမ့်။ရုရှားယူကရိန်းနယ်စပ်မှာရုရှားစစ်သား
20年ပတ်သက်ပြီးတော့ရုရှားဘက်ကလုံခြုံရေးအရာအဓိကဆွေးနွေးချက်တွေကိုအမေရိကန်နဲ့နေတို့ကရင်းလှူရှုထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်သား1000တောင်းနဲ့ချီချထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတပူတင်ဘက်ကတရားဝင်ပြောဆိုတာညံ့ညံ့ဆဆမရှိခဲ့ပါဘူး။ယူကရိန်းကိုနေတို့အဖွဲ့တွေဆွဲသွင်းဖို့နဲ့ဥရောပမဟာမိတ်နိုင်ငံတွေကရုရှားအပေါ်
ကျွန်တော်တို့ကနောက်ဆုံးဆက်သက်လိုက်တဲ့တာလက်ပြပေထိန်တုံတုံးကျီအမျိုးသားဟာအမေရိကန်ပြည်အစုပိုင်နယ်နိမိတ်ဖြစ်တဲ့ကွမ်ဂျွန်းစီကိုရောက်နိုင်လာကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ဖို့အမေရိကန်ကတောင်းဆိုနေပါတယ်။နောက်ဆုံးမိဆိုင်တုံးကျီဆန်တက်မှုကိုမြောက်ကိုရီးယားဘက်ကအစိုးရပိုင်သတင်းမီဒီယာတွေမှာပုံနဲ့တကွဖော်ပြခဲ့ပါတယ်။ မြောက်ကိုရီးယားရဲ့စစ်တပ်မှုကိုတင်းကြပ်နေတဲ့အင်ဂျင်နိုင်ငံတွေကခဏဦးစုံစမ်းသိရှိခဲ့ရပါ။ဟွာဆောင်ထောအလေလက်နဲ့တာဝေးပြစ်နိုင်တဲ့မစ်ဆိုင်းဒုံးကျီဟာအမေရိကန်ပြည်အောင်စုပိုင်နယ်နိမိတ်ထဲထိပြစ်ခတ်နိုင်ပြီးတော့ဒီနှစ်ပိုင်းတွေအတွက်မှာမြောက်ကိုရီးယားရဲ့စစ်တပ်မှုတွေထဲမှာထူးခြားဆုံးဖြစ်ပါလိမ့်။မြောက်ကိုရီးယားဘက်ကသူ့ပေါ်မှာတန်ခတ်ပေးဆုံမှုတွေကိုရ ကိုဗစ်ရောဂါအနေကိုဆက်ပြီးတော့သတိထားကြဖို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတိုက်တွန်းထားပါတယ်။ဒေမနိုင်ငံမှာအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတက်ဖို့လူစုလူဝေးခံရတွေကိုကာကွယ်ဆေးထိုးထားတဲ့အကြောင်းထောက်ထားပြဖို့ပါဝင်တက်တဲ့ချက်အများစုကိုဒီသတင်းပတ်ထဲမှာရုပ်သိမ်းလိုက်ပါတယ်။ကိုဗစ်ရောဂါကိုလူမှုရေးအရာထိတွေ့ဆက်ဆံမှုတွေကြောင့်အနေနဲ့ရှိတဲ့ရောဂါအဖြစ Tedros Gabriels ကတော့ကယောခါကိုရှော့ပေးတာပဲဖြစ်ဖြစ်အနံ့ရပြီးဆိုပြီးတော့ပဲဖြစ်ဖြစ်နိုင်ငံတစ်ခုကကြီးညာဖို့ဆော်လွန်နေတယ်လို့တတိပေးထားပါတယ်။ Omicron COVID မျိုးကွဲတဲ့တွေ့ရှိရဲ့အကြောင်းအတည်ပြုပြီးတော့သတင်းသက်10ရက်အတွင်းမှာကူးစက်မှုပေါင်းတန်60နီးပါးရှိခဲ့တာကြောင့်2020ပြည့်နှစ်ကကူးစက်မှုစုစုပေါင်းရဲ့ထက်ဝက်ကျော်ရှိခဲ့တာကိုစစ်တမ်းနိုင်ငံဂျီနီဗာမြို့က WHO ရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြသခဲ့ပါတယ်။ကျောင်းနိုင်ငံဘေကျင်းမြို့တော်မှာဖေဖော်ဝါရီလ၄ရက်နေ့မှာစပြီးတော့ကျင်းပခဲ့တဲ့အဆောင်းရာသီအိုလံပစ်ပွဲမှာအားလုံးဘေးကင်းစေဖို့အတွက်ကိုဗစ်ဆိုင်ရာစီးနင်းစည်းကမ်းတွေကိုချထားတဲ့အကြောင်းပီပီဆိုင်ရာအိုလံပစ်ကော်မတီ IOC ကစီးပွားဆိုင်ရာအကြီးအကဲကပြောပါလေ။အိုလံပစ်ပွဲအတွက်ရောက်လာတဲ့ဧည့်သည်အယောက်6သိန်းကျော်ကိုကိုဗစ်ဆစ်ဆေးရခါမှာကိုဗစ်ဒီပြုနိုင်တဲ့သူ288ယောက်တွေ့ရတဲ့အကြောင်း IOC ကဒေါက်တာ Brian McLaughlin ကပြောပါလေ။ရောဂါကူးစက်မှုတွေထပ်တိုးမလာအောင်အားစားသမား3000လောက်အဖွဲ့ချုပ်တာဝန်ရှိသူတွေနှီးပြပေးနေမီဒီယာသမားတွေကိုတီးကြားခွဲထားပါလေ။အခုလိုကိုဗစ်ဆစ်ဆေးရတွေစီးမင်းစည်းကမ်းတွေကြောင့်အိုလံပစ်ပြိုင်ပွဲတွေမှာကိုဗစ်အစုလိုက်ပြုံလိုက်ကူးစက်မှုကြီးဖြစ်မှာကိုရှောင်ရှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းသူကပြောတာပါ။အိုလံပစ်အားစားသမားတွေကတော့ကိုဗစ်ကူးစက်ခံရရင်ပြိုင်ပွဲမဝင်နိုင်မယ်နဲ့သူတို့တခြားလုံးကြိုးစားပြင်ဆင်လာသည်။အလဟတာဖြစ်သွားမှာကိုစိုးရိမ်နေကြပါလေ။ American Australia ပြည်ထောင်နဲ့ကနေဒါနိုင်ငံတို့အပါအဝင်နိုင်ငံတချို့ကတော့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတရားဝင်အစိုးရကိုယ်စားလှယ်မလွတ်ဖဲနဲ့တပိတ်မောက်ထားကြပါလေ။ဟင်းချက်တဲ့ဟင်းရွက်စီအပါဝင်ကမ္ဘာပေါ်မှာအစားအသောက်ကုန်စည်နှုန်းတွေက10နှစ်နီးပါးကာလအတွင်းမှာအမြင့်ဆုံးတက်နေတဲ့အကြောင်းကုလသမဂ္ဂစာနယ်ဇင်းအဖွဲ့ကပြောပါသည်။ကမ္ဘာပေါ်မှာကုန်သွယ်ရောင်းဝယ်နေတဲ့ကုန်ပစ္စည်းစည်နှုန်းတွေကိုစောင့်ကြည့်ပြီးတော့ကောက်ခံတဲ့ FAO အစားအသောက်စည်နှုန်းစရအရ2021ဒီဇင်ဘာလနဲ့ရှိရင်2022ဇန်နဝါရီလမှာကုန်စည်နှုန်းတက်လာတာကိုတွေ့ရပါသည်။ကိုဗစ်ကရောဂါအကြောင်းနိုင်ငံစည်းပွားရေးတွေကြားဆဲမှုကကုန်စည်နှုန်းမြင့်တက်မှုပေါ်မှာတက်ရောက်မှုတွေရှိနေတာပါ။အထူးသဖြင့်ရာသီဥတုအခြေအနေနဲ့အလို့သမားမလုံလောက်မှုတွေကြောင့်ပုတ်ကုန်ထုံနိုင်မှုအားနည်းလာပြီးတော့ဟင်းရက်စီဆေးတွေလည်းတက်လာတာဖြစ်တဲ့အကြောင်း FAO ကပြောပါသည်။သွင်းကုန်ကိုအားထားနေရတဲ့နိုင်ငံတွေကစီးရဲတဲ့လူတွေအတွက်ပိုပြီးတော့အခက်အခဲဖြစ်နေတယ်လို့လည်း FAO ကသတိပေးထားပါသည်
။မအီတန်စင်ပြောပြတဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA အမေရိကန်အသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ချံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။ Ukraine နဲ့မှာ Russia ကတိုက်ရင်အားအလုံးရင်ချထားတာကြောင့်Ukraine ကို Russia ဝင်ရောက်ကျူးကျော်မှဆိုးရင်နေကြချိန်မှာပဲအရှိဥရောပက NATO မဟာမိတ်တပ်တွေကိုအားဖြည့်ပေးမယ်ပထမဆုံး American တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်တပ်သား1900ချထားဖို့အတွက် American သမ္မတ Joe Biden ကဗိုလ်ဖူးနေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံး American တပ်တွေပိုလန်အရှိတောင်ပိုင်း Ukraine နယ်စပ်နားက Resistance စစ်ခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသအရေးပါဝင်လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကိုတရုတ်နိုင်ငံလာရောက်ခွင့်ပြုဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီဂူဒရက်ကတရုတ်ခေါင်းဆောင်တွေကိုတောင်းဆိုလိုက်တယ်လို့စနေနေ့မှာပြောပါတယ်။အတွင်းမှူးချုပ်ဂူဒရက်ဟာဘေကျင်းကဆောင်းရာသီအိုလံပစ်ပွဲတော်ကိုတက်ရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်ပင်နဲ့နိုင်ငံခြားရေးဝန်ကြီးဝန်ကြီးတို့နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့2022ဆောင်းရာသီအိုလံပစ်ပွဲတော်မှာပထမဆုံးရွှေတဆိပ်ဆုကိုနော်ဝေးစကိတ်ရှော့စီသမားသရဆင်းဝမ်ကဆုခုခဲ့ပါတယ်။သူမဟာမြို့နယ်ကျော်ဖြတ်ပြိုင်ရတဲ့စကိတ်ပြိုင်ပွဲစကီအသလန်အမျိုးသမီး15ကီလိုမီတာအတွက်စနေနေ့မှာပထမဆုံးရွှေတဆိပ်ရခဲ့တာဖြစ်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကသူဟာတရုတ်ဝန်ကြီးချုပ် DK Chan နဲ့ကိုဗစ်ရောဂါရဲ့မူလဆင်းရဲထုတ်ဖော်ရေးနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်ရေးအတွက်လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့စနေနေ့မှာပြောပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအေတာရဲ့တို့ဖြစ်ကြပါတယ်။တောတာရှင်မြမပြည်သူပြည်သားအလုံးဘေးကင်းပြီးလိုရာဆန္ဒပြည့်ဝကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.